KN ပြည်နယ်ထဲမှာကရင်လက်နက်ကိုင် KNU တပ်မဟာတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU တပ်တွေနဲ့စစ်ကောင်စီတပ်ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်စုစုပေါင်းပြည်တွင်းဒုက္ခသည် INDP ကတသိန်းကျော်ရှိနေတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ကချပြလိုက်ပါတယ်KNU ရဲ့လက်အောက်မှာတော့တပ်မဟာ9ခုရှိပါတယ်အဲ့ဒီအထဲထဲမှာတိုက်ပွဲအဖြစ်အများဆုံးတပ်မဟာ9ဒေသမှာဒီဖပုံခရိုင်မှာဒုက္ခတွေက9000ထပ်မနည်းရှိနေတာပါဒီသတင်းအပြည့်အစုံ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကကရင်ပြည်နယ်တွေက KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်တဲ့နယ်မြေတွေမှာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲတွေရှိခဲ့ပါတယ် KNU ရဲ့လက်နက်ကိုင်တက်မဟာ9ခုရှိပြီးအဲ့ဒီတက်မဟာတွေထိတ်ထုတ်ထားတဲ့နယ်မြေတွေမှာတိုက်ပွဲတွေစီးရဲလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေဟာသူတို့နေထိုင်ရာကျေးရွာတွေမှာမနေရတော့ဘဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရပါတယ်။ဒါကြောင့်ပြည်တွင်းမှာပဲအိုးအိမ်ပြည့်ရွှေပြောင်းနေနေရတဲ့ဒုက္ခတွေ IDP ဥယျာဉ်သတိကျော်နေပြီဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုက VOA ကိုပြောပြပါတယ်။အများဆုံးကတက်မဟာ9အခြေစိုက်တဲ့ဖပုံခရိုင်ထဲမှာဖြစ်ပါတယ်။
ဒီတွင်နေရာရှိပြောင်းနေထိုက်သူအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမဟာခုခုစလုံးဆက်မှာတော့ချုပ်ခဲ့ပြီးလောလောဆယ်ရရှိတဲ့နံပါတ်ကြီးအတွက်အရေးဆိုလို့ရှိရင်တစ်ပြေးချင်းလာတော့ရှိပြီကျွန်တော်တို့ဒီတမဟာ3ဆောင်နေနေဆိုင်မှာဆိုလို့ရှိရင်တော့ဒီစောင့်ကြည့်မြို့နယ်မှာဆိုလို့ရှိရင် IDP ဥကြီးကဆေးရကျော်လောင်းတော့ရှိမယ်ဒီဆောင်တမဟာ4ငွေတို့တို့ခင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ IDPတထောင်ကျော်လောက်တော့ရှိခဲ့တယ်။တမန်ငါမှုကျော်ခရိုင်မှာဆိုလို့ရှိရင်တော့ခုနပြောသလိုပဲဒီထူးဆူးခြင်းမှုတွေတခြားတမန်ကပြည်သူတွေကလောက်ဆောင်တဲ့အပေါ်မှာတော့IDP ကတော့အငြင်းတန်းကိုရှိနေခဲ့တယ်။ရွာသားတွေကဒီလိုမျိုးပဲပုံဆောင်လိုက်ပြေးလိုက်ကျင်လာလိုက်လို့မရတော့ဘူးနော်။ဘယ်တော့မှဟိုကနေနေချင်ချင်နဲ့တူညီနေနဲ့တို့တို့မှမနေရဘူးပေါ့။ခုဒီလိုမှဆိုလို့ရှိရင်တော့တိုက်ကြရမယ်ဒီကဖြစ်သွားတယ်လို့ပြောလို့ရတယ်လို့ဆိုကျွန်တော်တို့သိရတယ်ပေါ့နော်ခမန်းရှင်ရဆလို့ရှိတော့မှုတော့ခရင်တစ်ခုလုံးပေါ့နော်ဆလို့ရှိတော့ IDP ဦးကို9000-9000ကျန်မှာရှိတယ်ခင်ဗျာ
တက်မဟာတအခြေစိုက်တဲ့တထုံခရိုင်နဲ့တက်မဟာ6အခြေစိုက်တဲ့ကောကလိခရိုင်ဘက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးရွာသားတွေပေါ်တာဆွဲခံရတာတိုက်ပွဲတွေအတွင်းရှေ့ကနေတောခိုင်းတာတွေရှိနေတယ်လို့လည်း KHRGကရင်လူခွင့်ရေးအဖွဲ့ကပြောပါတယ
်။ဆိုတော့ကျွန်တော်တို့ဒီတမဟာတိပေါ့နော်ပထုံခရိုင်မှာဆိုလို့ရှိရင်တော့ဒီစစ်ကောင်စီတပ်နဲ့ဒီ DGF ကကနေပြီးတော့မှသူတို့ပူပေါင်းပြီးတော့ဒီပထုံခရိုင်အသိလက်ကိုဝင်ရောက်တာတွေရှိတယ်။စေလောက်ဆောင်မှုတွေလောက်ဆောင်တာတွေရှိခဲ့တယ်။ဒီလိုရှိရင်လည်းဒီ force labor ပေါ့နော်အသုံးပြုတာတွေလည်းရှိခဲ့တယ်။နောက်တစ်ခုကကျတော့ဒီကျော်သားရေးဒီလူသားတိုင်းဖြစ်အောင်ကြည့်တာလည်းရှိခဲ့တယ်။စီလောက်ဆောင်မှုတွေတော့တက်မှာဆောင်မှာဆိုလို့ရှိရင်တော့ရှိလာတာကိုကျွန်တော်တွေ့ရတယ်။တိုက်ပွဲတွေဖြစ်ပေါ်လာတယ်ကျွန်တော်တွေ့ရတယ်။ဒီစက်တင်ဘာနဲ့အောက်တိုဘာအကိမ်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတိုင်းစစ်ကြီးမြို့နယ်နဲ့ကော့ခရိုင်မြို့နယ်အကိမ်းမှာဆိုလို့ရှိရင်လည်းဒီစစ်ကပ်စီတန်းနဲ့ကျွန်တော်ခင်းနေကြမှာတိုက်ပွဲဖြစ်ပေါ်လာမျိုးရှိတယ်။တိုက်ပွဲဖြစ်ပါတဲ့အချိန်မှာလည်းဒီရွာသားတွေရဲ့ကိုအေးဒီတိကျတဲ့စီရမျိုးလို့ရှိခဲ့တယ
်မြန်မာအစိုးရနဲ့ KNU ကြား2012ခုနှစ်မှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့ KNU တက်မှာ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တက်တွေကြား NCA ထိုးခဲ့ပြီးနောက်ပိုင်းမှာလည်းထိတွေ့ပြစ်ခတ်မှုတွေမကြာခဏဆူသလိုဖြစ်နေပါတယ်နှစ်ဖက်လုံးကတော့ NCA ကိုချိုးဖောက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြပါတယ်စစ်ကောင်စီကအနာသိပြီးတဲ့နောက်ထွက်ပြေးတိတ်ဆောင်လာတဲ့အကြမ်းမဖက်အနာဖီဆန်ရေးစီဗီယံလှူရှားသူတွေကိုကူညီတာလက်နက်ကင်တိုက်ခိုက်ဖို့တောခိုလာသူတွေကိုစီးရင်လေးကျဲမှုတွေ KNU ကလုပ်ပေးနေတာတွေကြောင့်အဲ့ဒီနယ်မြေတွေပေါ်စစ်ကောင်စီတပ်တွေကထိုးစစ်ဆင်မှုတွေရှိနေပါတယ်စီရနာချင်းစနစ်အဆုံးသတ်စေဖို့လက်နက်ကင်ခုခံတော်လှန်နေတယ်လို့ပြောထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အတော်များများဟာ KNU နယ်မြေတွေမှာခိုးလုံနေကြပါတယ်ရှင်